ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးချစ်ပေါ်လာတဲ့ပုံကြွအကြမ်းဖက်မှုတွေဟာအချိန်ကာလအပြင်ဖြစ်ပေါ်နိုင်တဲ့အချိန်၃ချိန်ရှိတယ်လို့ပညာရှင်တွေသုံးသပ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲကျင်းပချိန်နဲ့ရွေးကောက်ပွဲကျင်းပပြီးစီးချိန်ရလတ်များထွက်ပေါ်လာတဲ့အချိန်မှာဖြစ်တတ်ကြပါတယ်။ပညာရှင်တူဦးဖြစ်တဲ့ဒေါခင်မမမျိုးကအခုလိုပြောပြပါတယ်
။ research တွေပေါ်မှာပို့ပြီးတော့မူတည်မယ်လို့ထင်ပါတယ်။ research တွေကကိုနှစ်သက်ရကိုစိတ်နှစ်သက်ရမဖြစ်လာတဲ့အတွက်ဆိုပြီးတဲ့အခါကျတော့ဖြစ်တဲ့ electoral bias တွေလည်းရှိနိုင်တယ်လို့နောက်တစ်ခုဥပစာပိုင်းတွေကကျတော့ကိုအနိုင်ရတယ်အနိုင်ရတာကိုအနိုင်ရပြီးလို့ရှိရင်ငင်းငင်းဆိုင်ဆိုင်အေးဆေးဆေးပဲနေရမယ်အစားအာဒါဟိုပြန်ပြီးတဲ့အခါကျတော့အနိုင်ရတာကိုအရင်လက်မထောင်နေပေါ့လေလက်မထောင်တဲ့ဥပစာတွေကနေဒီဒီဟိုပြန်လည်ပြီးရခါကျသူများတွေရဲ့ရှုံးတဲ့သူတွေရဲ့မခံချင်စိတ်ကိုစွာပြီးရရောက်ပြီးရခါကျတော့အဲ့ဒီမှာဖြစ်တတ်တဲ့ violence တွေလည်းရှိနိုင်တယ်ပေါ့နော
်ဒေါခင်မမမျိုးပြောပြသွားတာပါအခုလိုဖြစ်စဉ်တွေကိုကာကွယ်ဖို့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တချို့ကိုတင်နန်းပေးခဲ့တယ်လို့ပြောပြပါတယ်တင်နန်းတွေမှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေမဲ့အဖွဲ့တွေဟာပြဿနာတစုံတစ်ခုဖြစ်ပေါ်လာတာကိုချက်ချင်းသိရှိနိုင်ဖို့အခွင့်အရေးရှိတယ်လို့ပဲသိတာနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်နိုင်ဖို့လည်းလိုတယ်လို့ဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကတာကီတာမှာဖြစ်ပွားခဲ့တဲ့ဓာတ်ခုမှုမှာအခင်းဖြစ်ပွားချိန်မှာ NLD ပါတီဘက်ကဥဆောင်သူတွေကထိမ့်သိမ်းခဲ့ကြပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး NLD ပါတီတာကီတာမြို့နယ်အောင်နိုင်ရေးကတာဝန်ရှိသူဒေါ်ထားထားမြင့်ပြောပြတာက
ဒါနဲ့တန်လိုက်ကောင်းလို့ကြားတဲ့အခါကျွန်မတို့ကကျွန်မကကိုယ်ကဘေးကိုကတ်လိုက်တယ်နော်ကနေခါကြမှာအဲ့ဒီချိုဘေးကပါတယ်ကိုနေဝင်းရနေတဲ့ကျန်တဲ့အများကြီးသူတို့ကုန်ဖြီမှာဆိုတော့သူကနေဝင်ပြီးတော့လေမလုပ်ဖို့ဆိုပြီးတော့ကားလိုက်ပါတယ်ကားလိုက်တာအဲ့ကိုကြီးကားတဲ့ဟာကိုသူကအကိုကြီးကိုခုတ်ပါတယ်ဟုတ်ကဲ့ခုတ်တဲ့ခါကျတော့သူ့ကိုအဲ့ဒီနိုင်ငံကြီးကနေသူ့လူတွေသူကဘာလို့လဲတော့တာကီရာမျိုးနဲ့မှာဥဆောင်တဲ့လူတယောက်ဖြစ်တယ်ဒီကသူ့လူထိမှာဆိုတော့သူကသွားပြီးတော့လေကာကွယ်လိုက်ပါတယ်သူကလေသွားပြီးတော့သွားလို့ရတဲ့ဘောအကိုရဲ့မလုပ်ဖို့တော့အဲ့မှာသူ့ကိုထိသွားပါတယ်ထိွားတဲ့ခါကျတော့ကျမကကျမရဲ့ကိုယ်စလဲထိွားတဲ့ခါတော့ကျမကခေါင်းအုပ်ပြီးဆော့ပြီးတော့ကျမရဲ့လိုက်သွားတယ်။အဲဒီတော့ကျမကကိုယ်စလဲထိတဲ့ခါကိုသွားကျမကမိုးတိစင်းကံသွားပါမိုးတိစင်းကံလိုက်လက်မခံတော့ကျမကဆေးရုံဒီမှာသွားပြီးတော့အေးပေါ်ဆုံးကချင်းသွားတင်လိုက်ပါလိုက်ချင်း။ဒီအနေနဲ့ကတော့လူလူတော်ဖွဲ့စည်းရတာဆိုတဲ့အတွက်ကြောင့်ကျမတို့ဓာရီငင်းငိုင်းနဲ့ပဲသွားမှာပါ။တကယ်လို့ပေါ့နော်ပြဿနာရှာတယ်ဆိုရင်လည်းကျမတို့တီးခံဖို့ပဲအကုန်လုံးပါလေဆုံးမထားကြပါလိမ့်ချင်း
။ဒီဓာတ်ကုန်မှုမှာရန်ရှာသူတွေနဲ့မိမိတို့ပုတ်ကိုရေးအရာမသိရှိခဲ့ဘူးလို့ဓာတ်ခုတ်ခံသူဥနိုင်ငံလင်းကပြောပြပါတယ်မသိတဲ့လူရန်ညိုးရန်စားမရှိတဲ့သူကိုဓာတ်နဲ့လိုက်ခုတ်တယ်ဆိုတာဘာကြောင့်များပါလဲဥနိုင်ငံလင်းယူဆတာကတော့
ဘာလို့ဆိုဒီမိုကရေစီနဲ့ပတ်သက်လို့လေဒီမိုကရေစီယဉ်ကျေးမှုနဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်လိုပြောမလဲဆိုတော့စိမ့်သေးတာကိုတိတ်ပြီးတော့မရင်းနှီးကြသေးဘူးမရင်းနှီးကြသေးတော့ NLD ရဲ့တနိုင်ငံလုံးမှာဟိုဘယ်လိုပြောရဲရဲနေဖြစ်လာတယ်တနိုင်ငံလုံးမှာအနည်းအောင်လွှမ်းလာတဲ့အတွက်ကြောင့်တချို့ကြောက်လာတဲ့လူတွေရှိမှာပေါ့စိုးရင်လာတဲ့လူတွေအဲဒီစိုးရင်လာတဲ့လူတွေကနေပြီးတော့ဒီလိုမျိုးဟိုကိုကိုတိုင်းမဟုတ်ဘဲနဲ့တခြားဟိုလူရန်ကားတွေလူမိုက်တွေကိုအသုံးချပြီးတော့သိတယ်မလားဟိုတစ်ဖက်ကိုပြန်နှိပ်ကွချင်တဲ့ပုံစံမျိုးလောက်လာတာတွေဖြစ်နေတာပေါ့နော
်ဥနိုင်ငံလင်းပြောပြသွားတာပါအခုဖြစ်စဉ်တွေဟာရွေးကောက်ပွဲမတိုင်ခင်ဖြစ်ခဲ့တာမျိုးတွေဖြစ်ပြီးတကယ်ပြဿနာကြီးတွေကတော့ရွေးကောက်ပွဲရဲ့အဖြေရလက်တွေထွက်လာချိန်မှာဖြစ်ပါတယ်။ဒါအပြင်မဲပေးတဲ့နေ့မှာမဲစင်းထဲမှာနာမည်မပါသူများမဲမပေးရလို့ပောက်ကွဲမှုတွေလည်းဖြစ်ပေါ်လာနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ NLD ပါတီကဥဝင်းထိန်ပြောတာကတော့
ဖွဲ့စည်းပုံရှိတာဥပဒေရနိုင်ငံသားတိုင်းမဲပေးခွင့်ရမယ်ဆိုတဲ့အလားအလာမရှိနိုင်တော့ချိုးတွေမှာတော်တော်ဆုံးရှုံးတယ်။အဲ့ဆုံးရှုံးတဲ့အခါမှာသက်ဆိုင်ပုဂ္ဂိုလ်များဟာဖြစ်တဲ့နေရာမှာကိုယ့်စိတ်ကိုထိမ့်ပြီးတော့ထိမ့်နေနေနေနဲ့အဲမပေါက်ကွဲဖို့ဖွဲ့မရမလုပ်ဖို့ဒီစုတောင်းရမှုမလုပ်ဖို့အဲ့ဒါအရေးကြီးတယ်အဲ့လိုစုတောင်းရမှုလုပ်ချင်းပြီးတချို့ဖွဲ့စည်းတဲ့ဖြုတ်ပုဂ္ဂိုလ်တွေလိုလားတဲ့ပုံစံမျိုးတွေဝင်သွားနေတယ
်တကယ်ကအကျန်းဖက်မှုတွေမှာရှုံးသူနဲ့နိုင်သူနှစ်ဖက်စလုံးကြောင့်ပေါ်ပေါက်လာနိုင်ပါတယ်ရှုံးသူကမကျေနပ်လို့ပြဿနာရှာနိုင်တယ်လို့ပဲနိုင်သူကလည်းလိုအပ်တာတဲ့ပို့ပြီးအောင်မွေးခံနေခြင်းဟာလည်းပြဿနာအတွက်ဖြစ်နိုင်ကြပါဒါကြောင့်အရေးကြီးဆုံးကတော့ရှုံးသူရောနိုင်သူပါကိုတာဝန်ယူရမယ့်အပိုင်းကိုတာဝန်ယူဖို့လိုအပ်ပါတယ်နောက်တစ်ခုကတော့ရွေးကောက်ပွဲကြီးအောင်မြင်မှုအရေးဟာပြည်သူတွေရဲ့အရေးဖြစ်တယ်ဆိုတဲ့အသိနဲ့အားလုံးမျက်စိဖွင့်နားစွန့်ပြီးနိုးနိုးကြားကြားရှိနေကြဖို့အထူးအရေးကြီးပါတယ် ဒါပေမဲ့မြန်မာနိုင်ငံမှာအစင်လာမကောင်းခဲ့တာတွေလည်းရှိခဲ့ပူပါတယ်။နောက်ွယ်ကမမြင်ရတဲ့လက်မဲကြီးလို့တင်စားပြောဆိုနေတဲ့ကိစ္စပါ။ဒါကလည်းအထူးသတိချက်ဖို့လိုအပ်ပါတယ်။သူတို့ဘယ်နေရာဘယ်ထောင်းကထွက်လာမလဲဆိုတာမသိနိုင်ပါ။ဒါပေမဲ့ဘယ်အချိန်ထွက်လာနိုင်လဲဆိုတာကတော့လူတိုင်းခန့်မှန်းမိနေကြပါပြီ။အရေးကြီးဆုံးကတော့သတိရှိဖို့သာပါ။ဒီအတွက်ပြည်သူတွေရဲ့ဝန်ဝန်ကူညီမှုနဲ့တရားဥပဒေစိုးမိုးရေးတာဝန်ယူသူတွေရဲ့ပခုံးပေါ်မှာတာဝန်တွေပိုပြီးများနေပြီဖြစ်ပါကြောင်း